ယူကရိန်းနိုင်ငံရဲ့အရှေ့ဘက်ရုရှားလူလားသူ
တွေတိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦတွေကိုစစ်ဆက်ဆွေးနွေးမှုတွေနဲ့ပဲဖြစ်ဖြစ်အင်အားတုံးပြီးတော့ပဲဖြစ်ဖြစ်တောက်ကြနေမှာနောက်ဆုံးထားပြီးတော့ဖြည့်ရှင်းမဲ့အကြောင်းယူကရိန်းအစိုးရကသတိပေးလိုက်ပါတယ်။ယူကရိန်းရဲ့အရှေ့ဘက်ရုရှားနေဆက်နာကလူဟန်စက်နဲ့ဒေါနက်စ်မျိုးကရှေ့မတိုးနောက်ဆုံးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးအာဆန်အီဗာကော့ဖ်ကဘူဟူနီမှာပြောဆိုရမှာတော့ဆွေးနွေးလိုသူတွေအတွက်နိုင်ငံရေးအဖြေရှာဖို့ရည်ရွယ်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့ပြည်ပခန့်ကိုလိုလားနေတဲ့လူနည်းစုတွေအတွက်တော့အင်အားသုံးပြီးတော့ဖြည့်ရှင်းတဲ့နည်းနဲ့ရင်ဆိုင်ရလိမ့်မယ်လို့သတိပေးခဲ့ပါတယ်။ယူကရိန်းနိုင်ငံကအစိုးရပိုင်းအဆောက်အဦတွေကိုစနစ်တကျပြစ်မှတ်ထားပြီးတော့အကွက်ချသိမ်းပိုက်ခဲ့ကြတဲ့အကြောင်းအမေရိကန်ကွန်ကရစ်လွှတ်တော်ရဲ့ကြားနာမှုတစ်ခုမှာအမေရိကန်အကြီးအကဲတန်တမာဖြစ်တဲ့ဗစ်တိုးရီယာနယူလန်ကပြောဆိုလိုက်တဲ့ဗိုလ်ထူးနေမှာပဲယူကရိန်းအစိုးရရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။သိမ်းပိုက်မှုတွေမှာရုရှားနိုင်ငံကပတ်သက်နေတဲ့အထောက်အထားတွေအကြီးအကျယ်တွေ့ရတဲ့အကြောင်းပြောဆိုခဲ့သလိုရန်လိုတဲ့လုပ်ရက်ကိုဆက်လုပ်နေမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်တန်တမန်ညူလန်ကသတိပေးခဲ့ပါတယ်။ယူကရိန်းအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပသမဂ္ဂ EU ရုရှားနဲ့ယူကရိန်းတို့ရှေ့သတင်းပတ်အတွင်းမှာတွေ့ဆုံဆွေးနွေးမှုကနေကြီးမားတဲ့ရလဒ်တီထွက်ပေါ်လာလိမ့်မယ်လို့အမေရိကန်တန်တမန်တွေကမျှော်လင့်ထားတဲ့အကြောင်းလဲလွှတ်တော်အမတ်တွေကပြောခဲ့တာပါ။